This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မနက်ငယ်သူနိုင်ငံသားအပေါင်းတဘာဝပြီးဆေးဟာနာရှင်ပြီးတို့ကနေကင်ဝေးပြီးကိုစိတ်နှပါပေးခင်လုံးကြုံကြပါစေလို့ဗီဒီယိုညူးချီဖွဲ့သားများကနေဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်။ခုချိန်ကစပြီးဗီဒီယိုညူးချီရဲ့ဇူလိုင်လ18ရက်နေ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ဗီဒီယိုညူးချီရဲ့ဆေးသတင်းကောင်းထုတ်ချက်တွေကိုတော့လူဦးလင်ကာကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။မြစ်ကြီးနားနယ်ဝိုင်းမော်မြို့နယ်များမှာ KIA နဲ့စစ်ကောင်စီတပ်များတိုက်ပွဲပြင်းထန်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မြစ်ကြီးနားနယ်ဝိုင်းမော်မြို့နယ်များမှာစစ်ကောင်စီတပ်များနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်များကြားဇူလိုင်လ18ရက်နေ့မှာတိုက်ပွဲများပြင်းထန်စွာဖြစ်ပွားနေတယ်လို့သိရှိရပါတယ်။မနေ့9ရက်ခန့်မှာမြစ်ကြီးနားမြို့မြောက်ဖက်မြစ်ဆုံထက်ရှိတန်ဖဲရွာနီးမှာတိုက်ပွဲများဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်များဟာတန်ဖဲရွာမှာပူတာအုပ်ဘက်ကိုလမ်းကြောင်းပြန်ဖွင့်ရန်ကြိုးစားနေတယ်လို့သိရှိရပါတယ်။အလားတူဝိုင်းမော်မြို့နယ်မှာလည်းမနေ့9ရက်မှာနေ့လယ်17ရက်ထိ2ရက်ကြာတိုက်ပွဲများပြင်းထန်စွာဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်များဟာလက်နက်ကြီးများဒရုန်းများနဲ့ပုံကျဲတိုက်ခိုက်မှုနဲ့လေကြောင်းတိုက်ခိုက်မှုများပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။စစ်ကောင်စီကဝိုင်းမော်မြို့နယ်မှာအင်အား2000ခန့်နဲ့ထိုးစစ်ဆင်ရင်ပြင်ဆင်နေပြီး KIA ထိန်းချုပ်ထားတဲ့ပန်ဝါ၊ချီဖွေ၊ကံပိုက်ဒီဒေသတွေကိုပြန်လည်သိမ်းပိုက်ရန်ရည်မှန်းထားကြောင်းသိရှိရပါတယ်ခင်ဗျာ။ဆလဘီ CDF မတူဘီတမဟာနှစ်ဌာနချုပ်ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။ CDF မတူဘီတမဟာနှစ်ရဲ့ဌာနချုပ်ကိုဇူလိုင်လ18ရက်နေ့ညနေ 9:00 ခွဲအချိန်မှာစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ကြောင်းမတူဘီ Revolution News မှာဖော်ပြထားပါတယ်။စစ်ကောင်စီကပေါင်900ဘုံတစ်လုံးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲဘော်များထိခိုက်ဒဏ်ရာရရှိမှုမရှိဘူးလို့သိရှိရပြီး CDF မတူဘီတပ်မဟာနှစ်ဌာနချုပ်ကိုပထမအကြိမ်ဘုံကျဲတိုက်ခိုက်ခြင်းဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ဒီမော့ဆိုအနောက်ခြမ်းတိုင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်နဲ့အဆောက်အအုံများပျက်စီးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။ဇူလိုင်လ18ရက်နေ့နေ့လယ်တနားရီ15မိနစ်အချိန်ခန့်မှာကင်နီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ခြမ်းမှာစစ်ကောင်စီကလေကြောင်းကနေဘုံးဆယ်လုံးထက်မနေကျဲချခဲ့ရာနေအိမ်တစ်လုံးနဲ့အဆောက်အအုံတစ်လုံးထိမှန်ပျက်စီးခဲ့ကြောင်း KPV သတင်းဌာနကဖော်ပြထားပါတယ်2025ခုနှစ်ဇူလိုင်လပထမနှစ်ပတ်အတွင်းကင်နီပြည်နယ်မှာအရဲသားများနေထိုင်ရာနေရာများကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု6ကြိမ်ပြုလုပ်ခဲ့ရာအရဲသား15ဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရရှိခဲ့ကာအဆောက်အအုံ13လုံးထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဝလက်အရှိချမ်းမှာစစ်ကောင်စီကစစ်သင်္ဘောနဲ့ရန်တမ်းပစ်ခတ်နေပြီးလေကြောင်းတိုက်ခိုက်မှုကြောင့်လူ15ဦးခန့်သေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မန္တလေးတိုင်းကောဝင်းစိတ်ကန်းကနေစံတက်လာတဲ့စစ်ကောင်စီစစ်သင်္ဘောဟာဝလက်မြို့နယ်အရှိချမ်းရှေးမခါကျွာကို Wi-Fi နဲ့ရန်တမ်းပစ်ခတ်နေတယ်လို့ Wallet Information Network ကနေထုတ်ပြန်ထားပါတယ်။တိုက်ခိုက်ရေးသင်္ဘော9စီးနောက်တွန်းထောက်ပို့တင်မော9စီးပါဝင်တဲ့စစ်တင်မော့အုပ်စုဟာရှိန်မခါကြည့်ရအရှိကမြေကြောင်းထဲမှာကြောက်စုချရက်တန်ထားပြီး Wi-Fi နဲ့ရန်တမ်းပစ်ခတ်နေကတမီးများနဲ့ရှောက်ပတ်ထိုးနေတယ်လို့ဆိုပါတယ်။အဆိုပါတင်မော့များစံတရကံယူတလျှောက်ကိုတတဦးလေးစိတ်က Jet Fighter များနဲ့ပြန်ဝဲပေးခဲ့က Y12 တစ်စီးနဲ့ဝက်လက်အရှိချမ်းရှိရှားကွဲရွာငပတ်ချောင်းရွာနဲ့ရှိလေမော်ရွာတို့ကိုဘုံသီးများကျဲချတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုတွင်ပြည်သူ15ဦးခန့်သေဆုံးခဲ့ကာဒဏ်ရာရရှိသူများပြားခဲ့ပြီးနွားတကောင်သေဆုံးခဲ့တယ်လို့သတင်းရရှိထားကြောင်းဖော်ပြထားပါတယ်ခင်ဗျာ ကန်ကြောင်နယ်မြေရဲစခန်းသိမ်းတိုက်ပွဲမှာဖမ်းဆီးရရှိခဲ့တဲ့စစ်တုပ်ပန်းများကို PLA မှပြန်လည်လွှတ်ပေးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းပလဲမြို့နယ်ကန်တောင်နယ်မြေရဲစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ရမှာဖမ်းဆီးရမိခဲ့တဲ့စစ်တုပ်ပန်း၄ဦးကိုပြန်လွှတ်ပေးခဲ့တယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကသတင်းထုတ်ပြန်ထားပါတယ်။တက်သားရဲကြော်ကြော်တက်သားနေထက်လင်းရဲရာကန်ဘိုးရှိန်ကူကူကျော်နဲ့တက်သားထွန်းမြင့်အေတို၄ဦးကိုဇူလိုင်လ17ရက်နေ့မှာပြန်လည်လွှတ်ပေးခဲ့တယ်လို့ဆိုပါတယ်။၎င်းတို့ထဲမှာတက်သားနေထက်လင်းအသက်15နှစ်သာရှိသေးပြီးရန်ကုန်မှာအကင်ရောင်းနေစဉ်စစ်တပ်ကအဓမ္မပေါ်တာဆွဲဖမ်းဆီးခဲ့ကစစ်မှုထမ်းတပ်သားတွေစုဆောင်းခဲ့တာဖြစ်တယ်လို့သိရှိရပါတယ်။၎င်းတို့လေးဦးပြင်စစ်တုံးပန်းဖြစ်ဖမ်းဆီးခံခဲ့ရတဲ့တပ်သားစိုးတာဆိုသူဟာထိမ့်သိမ်းထားစဉ်ရောဂါဖြင့်ကွယ်လွန်သွားခဲ့တယ်လို့ဆိုပါတယ်။ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA အနေနဲ့စစ်မြေပြင်မှာဖမ်းဆီးရမိခဲ့တဲ့စစ်တုံးပန်းများကိုလူသားဂုဏ်တိတ်ခါစစ်သားဂုဏ်တိတ်ခါနဲ့အညီဆက်ဆံကကောင်းမွန်စွာထိမ့်သိမ်းထားပြီးဒဏ်ရာရတုံးပန်းများကိုစေကူတာကျမ်းမာရေးဆောင်ရှောက်ပေးခြင်းများပြုလုပ်ပေးခဲ့တယ်လို့သိရှိရပါတယ်။စစ်တုံးပန်းများကိုဗမာပြည်ကွန်မြူနတီပါတီရဲ့တုံးပန်းပေါ်လစီတိုင်းထိန်းသိမ်းထားပြီးကောင်းမွန်စွာပြန်လွှတ်ပေးခဲ့ခြင်းဖြစ်တယ်လို့အသိပေးထားပြီးစစ်အုပ်စုရဲ့အကျိုးစီးပွားအတွက်အသိခံမတိုက်ပေလက်နက်ချကြဖို့စစ်ကောင်စီတပ်သားများကို PLA ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီဇူလိုင်လပထမပတ်အတွင်းစစ်ကောင်စီတပ်သားရဲနေပြည်သူစစ်109ဦးအလင်းဝင်လက်နက်ချခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။2025ခုနှစ်ဇူလိုင်လပထမပတ်အတွင်းစစ်ကောင်စီတပ်သားရဲနေပြည်သူစစ်109ဦးအလင်းဝင်လက်နက်ချစစ်တုံးပန်းဖြင့်ဖမ်းဆီးရရှိခဲ့တယ်လို့ပြည်ဟ Project ယခုပတ်အစီအစဉ်မှာဖော်ပြထားပါတယ်။ပြည်သူ့ဗန်ဒငါကောက်ယူထားတဲ့စီးရင်တွေအရဇူလိုင်ပထမပတ်အတွင်းစစ်ကောင်စီတပ်သား32ဦးရဲ3ဦးနဲ့ပြည်သူစစ်18ဦးအလင်းဝင်ခဲ့တယ်လို့သိရှိရပါတယ်။အလင်းဝင်စစ်သား32ဦးအနက်22ဦးဟာပြည်သူစစ်မှုထမ်းဥပဒေနဲ့အဓမ္မစုဆောင်ခံရတဲ့စစ်မှုထမ်းတပ်သားတွေဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာစစ်တုံးပန်းဖြည့်ဖန်းစီခံခဲ့ရတဲ့စစ်ကောင်စီတပ်သား58ဦးထိရှိခဲ့တယ်လို့သိရှိရပါတယ်။ယခုနှစ်2025ခုနှစ်ဇန်နဝါရီလမှဇူလိုင်လပထမပတ်အတွင်းအလင်းဝင်လက်နက်ချစစ်တုံးပန်းစုစုပေါင်း1600ဦးထိရှိခဲ့တယ်လို့ပြည်သူ့ပန်းတိုင်ရဲ့စီးရင်တွေအရသိရှိရပါတယ်ခင်ဗျာ။ပဲခူးတိုင်းအင်ဒီဂိုတပ်မ906 BE တပ်မှစစ်ကောင်စီတပ်သားတို့လက်နက်ခဲယမ်းများနဲ့အတူအလင်းဝင်လာခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။2025ခုနှစ်ဇွန်လ9ရက်မနက်9နာရီခန့်မှာစစ်စင်ရေးနယ်မြေအမှတ်2အတွင်းရှိနေပြည်တော်တိုင်းစစ်ဌာနတရင်901ထံစစ်ကောင်စီတပ်သားတူ MA1 နဲ့အတူအလင်းဝင်ရောက်လာကြောင်းသတင်းထုတ်ပြန်ထားပါတယ်။ပဲခူးတိုင်းအင်ဒီဂိုတပ်မ906 B တပ်မှလုံသက်6နှစ်ရှိတဲ့စစ်ကောင်စီတပ်သားမင်းဟင်းကျော်ကိုပိုင်အမှတ်တာ984383ဟာ MA1 တလက် G-Box 3ခုကြီးစံ112တောင်းနဲ့အတူရေတာရှိမြို့နယ်ရွာတိကျွာစစ်ကောင်စီအထိုင်းတပ်စခန်းမှာဆုံးခွာလာခဲ့တယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာဂီမင်းစစ်သွေးနေခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့နှွေးဦးလင်ပါပါ
စီးသတင်းဒီကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတစ်ခါနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးမုံမှဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ Radio NUG မနက်ခင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံမှပထမဆုံးတင်ပြပေးမယ့်သတင်းကတော့စကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းမှမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရာတာဝန်ခံများနဲ့မြို့သမီးလူငယ်နဲ့ကလေးသင်ငယ်ရာဝန်ကြီးဌာနတွေ့ဆုံပွဲပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုတက်ရောက်တဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရာဝန်ကြီးဌာနသည်စကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတို့မှမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရာတာဝန်ခံများနဲ့2025ခုနှစ်ဇူလိုင်လ17ရက်နေ့ကတွေ့ဆုံခဲ့ကြကြောင်းသတင်းထုတ်ပြန်ပါတယ်။ဆိုပါတွေ့ဆုံမှုမှာမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုမှဌာနရဲ့လုပ်ငန်းစဉ်များအားရှင်းလင်းပြောကြားခဲ့ပြီးမျိုးသမီးနဲ့ဂျန်နာယီယာဌာနလူငယ်ရေးဌာနကလေးသင်ငယ်ရေးဌာနများ၏ဌာနမှူးများမှလည်းဌာန၏လုပ်ငန်းဆောင်ရွက်ချက်များနဲ့ရှင်းဆက်လုံဆောင်ရမည့်ကောင်ထယ်ဖော်ရေးလုပ်ငန်းစဉ်များအားရှင်းလင်းပြောကြားခဲ့ကတာဝန်ခံများ၏မြေပြင်တွင်တွေ့ကြုံနေရသည့်အခြေအနေနှင့်ခက်ခဲများကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ပြည်ထောင်စုဝန်ကြီးနဲ့သက်ဆိုင်ရာဌာနမှူးများမှတာဝန်ခံများ၏မေးမြန်းမှုများနဲ့အခက်အခဲများကိုဆွေးနွေးပြေကြားမှုများပြုလုပ်ခဲ့ပြီးရှင်းဆက်လုံဆောင်ရမယ့်လုပ်ငန်းစဉ်များကိုလည်းချမှတ်နိုင်ခဲ့တယ်လို့သတင်းရရှိပါတယ်ရှင်။စ ဆက်လက်ပြီးစကိုင်းတိုင်းကလေးဝမြို့နီး Richter Scale 4.9 အဆင့်ရှိမြင်းကလေးတစ်ခုလှုပ်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။2025ခုနှစ်ဇူလိုင်လ19ရက်နေ့မြန်မာစံတော်ချိန်နေ့လယ်2:24မိနစ်အချိန်ကတည်းကစကိုင်းတိုင်းမော်လိုင်းမြို့ဤတောင်ဘက်43ကီလိုမီတာအကွာကလေးဝမြို့နီးမြေအောက်အနက်10ကီလိုမီတာကိုဗဟုံပြူပြီး Richter Scale 4.9 အဆင့်နဲ့အင်အားအသင့်တင်းရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့ NUG လူသားချင်းစာနာထောက်ထားရေးနဲ့ BNN ဆိုင်ရာစီမံခန့်ခွဲဥညီဌာနကသတင်းထုတ်ပြန်ပါတယ်။ငလီအနယ်ကြောင့်ထိခိုက်ဆုံးရှုံးမှုများရောနေစေရန်အတွက်ဆောင်ရန်ရှောင်ရန်သတိပြုရန်များနဲ့ညီနေထိုင်ကြဖို့လည်းတီးပီးနှိုးဆော်ထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့မွန်မြို့နယ် KNL တရင်ရှင်းနဲ့ Clearly to Junior College တို့မှကိအမျိုးသားကာကွယ်တပ်ဖွဲ့နှင့်ဂုံပြူပွဲကျင်းပတဲ့သတင်းပဲဖြစ်ပါတယ်။98ကြိမ်မြောက်ကိအမျိုးသားကာကွယ်တပ်ဖွဲ့နှင့်ဂုံပြူပွဲခမ်းနားကို Clearly to ခိုင်မွန်မြို့နယ် KNL တရင်ရှင်း Clearly to Junior College ကျောင်းနဲ့ Wisdom လူငယ်စွမ်းရည်မြင့်တရကျောင်းတို့မှပြုလုပ်ကျင်းပခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇူလိုင်လ16ရက်နေ့က KNL တရင်ရှင်းမှာကျင်းပခဲ့တဲ့ဂုံပြူခမ်းနားကိုမွန်မြို့နယ်မှပြည်သူလူထုမြို့နယ်တာဝန်ရှိကောင်းဆောင်များတရင်ရှင်းမှာတာဝန်ရှိကောင်းဆောင်များနဲ့တမလာပေါ်ညာထက်တန်းကျောင်းမှကျောင်းသားကျောင်းသူများလူရည်စုစုပေါင်း350ကျော်တက်ရောက်ခဲ့တယ်လို့ဆိုပါတယ်။ကဏ္ဍမှာ KNU ဘ ਹੁ ကပေးပို့တဲ့သဝန်လွှာများ KI အစ်စ်အမြဲတမ်းကော်မတီဖွဲ့ဝင်ပညာရေးနဲ့ရင်းချမှုဌာနမှဘဒုစောလာစေမြို့နယ်စစ်အမြဲတမ်းကော်မတီနဲ့အလုံးမှုဆောင်ကော်မတီဖွဲ့ဝင်ဘဒုစောမာနေစေတရင်ရှိတရေမှုဘူကြီးစောရှိသူချင်းနဲ့ဆက်သွေးတာဝန်ခံဒုဘုစောကလဲမှုစတဲ့ကောင်းဆောင်တွေကတိုက်တွန်းအားပေးဂုံပြူစကားများပြောကြားခဲ့ပြီးအထိမ်းအမှတ်နဲ့အားကစားပွဲများကျင်းပခဲ့တယ်လို့သိရပါတယ်။လာတူကလဲလူထူဂျူနီယာကောလိပ်KJC ကျောင်းနဲ့လူငယ်ဆွဲရင်မြင့်တေးကျောင်းဝင်းစတန်တို့မှလည်းဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့98ကျင်းမြောက်ကင်မျိုးသားကာကွယ်ရေးတပ်ဖွဲ့နဲ့ဂုံပြူပွဲကိုကျင်းပခဲ့တယ်လို့ဆိုပါတယ်။ခန်းနားမှာ KNU ဥက္ကဋ္ဌကင်မျိုးသမီးအစည်းအရုံးကင်လူငယ်အစည်းအရုံးကင်မျိုးသားလူမျိုးရေးတပ်မတော်စစ်ဌာနချုပ်တို့မှပေးပို့ခဲ့တဲ့သဝင်လွှာတွေကိုဖတ်ကြားခဲ့ပြီး KJC ကျောင်းမှကလဲလူထူခိုင်တွဲဘက်အတွေ့ရမှုဘဒုစောနဲ့ထူပြိုင်ခိုင်အစ်စ်အမြဲတမ်းကော်မတီဝေးယုံထိုင်မှုဘဒုစောတော်တို့အမြဲတမ်းကော်မတီဖွဲ့ဝင်တရားသူကြီးဘဒုစောခမဲ KJC ကျောင်းအုပ်ဆရာမနော်ထူရီစေဒုကျောင်းအုပ်ဆရာစောတာထူနဲ့ဓမ္မဆရာဆရာစောတိပလက်ထူတို့ကမိန့်ခွန်းပြောကြားခြင်းနဲ့အားပေးဂုဏ်ပြုစကားများပြောကြားခဲ့ကြပြီးဝစ်စတန်ကျောင်းမှကျောင်းဆရာများဖြစ်ကြတဲ့ဆရာမနော်တော်စေနဲ့ဆရာရန်ကျော်တို့မှအားပေးဂုဏ်ပြုစကားများပြောကြားခဲ့တယ်လို့သိရပါတယ်ရှင်ဆလတ်တင်ပြပေးဦးမယ့်တဲ့ရင်ကတော့မာနေဘလော့တိုက်ပွဲများမှာပါဝင်ခဲ့ကြတဲ့ ABSDF ရဲဘော်စဲဦးကို KNL မှဂုံပြူမှတ်တမ်းလွှာချီးမြှင့်တဲ့တဲ့ရင်ဖြစ်ပါတယ်။98ကျင်းမြောက်ကင်းမျိုးသားကာကွယ်တပ်ဖွဲ့နဲ့ KNDO နေမှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မှရဲဘော်တပ်ဖွဲ့ဝင်10ဦးအား KNL ဘဟုမှဂုံပြူမှတ်တမ်းလွှာချီးမြှင့်ပေးခဲ့တယ်လို့ ABSDF ကထုတ်ပြန်ထားပါတယ်။ကင်းမျိုးသားစီယုံ KNU တပ်မ9နဲ့မြစ်ရှိဌာနချုပ်ဟောင်းမာနေဘလော့ဒေသပြန်လည်ရရှိရေးစစ်စင်ရေးမှာပါဝင်တိုက်ပွဲဝင်ခဲ့ကြတဲ့ရဲဘော်59ဦးကိုဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့ KNDO နဲ့ခန္ဓာမှာကွန်ပျူတာဝင်လောများချင်းမြင့်ခဲ့တယ်လို့ဆိုပါတယ်။ဆိုပါခန္ဓာမှာမာနေဘလော့ဒေတာတိုက်ပွဲမှာပါဝင်ခဲ့ကြတဲ့ KNDO ရဲဘော်42ဦး ABSDF ရဲဘော်10ဦးနဲ့ Federal Wings Drone တပ်ဖွဲ့ဝင်6ဦးတို့ကိုကွန်ပျူမှတ်တမ်းလွှာပေးအပ်ပြီးမှတ်တမ်းတင်ကွန်ပျူခဲ့တယ်လို့သိရပါတယ်ရှင်။မြန်မာနွေဦးတက္ကသိုလ်ဒုတိယကျိပွဲနှင်းသဘင်တက်ရောက်ရမည်ကျောင်းသားကျောင်းသူများစင်ကြင်ညာတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါအောင်မယ်။ဒေါလင်းခါလာတွင်တက္ကသိုလ်တက်လက်ဆကျောင်းသားကျောင်းသူများပညာသင်ကြားရေးအဆက်မပြတ်သွားစေရန်ရည်ရွယ်ပြီးစတင်ဖွင့်လှစ်ခဲ့တဲ့မြန်မာနွေဦးတက္ကသိုလ်ရဲ့ပညာသင်ကြားမှုပြည်မြောက်သူများကိုဝဲလက်မှတ်အနေနဲ့မြန်မာနွေဦးတက္ကသိုလ်ဒုတိယကျိပွဲနှင်းသဘင်ခန်းနာကို2025ခုနှစ်ဩဂုတ်လ10ရက်နေ့မှာကျင်းပပြုလုပ်သွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါရယ်။မြန်မာနွေဦးတက္ကသိုလ်ရင်သက်ဆိုင်ရာဘာသာရပ်လိုက်နောက်ဆုံးနှစ်စာမွေးပွဲဖြည့်ဆို့အောင်မြင်ထားတဲ့ကျောင်းသားကျောင်းသူများစီရင်ကိုထုတ်ပြန်ကြေညာထားပါရယ်။ဝဲလက်မှတ်ရယူနိုင်ရန်အတွက်ရှောက်လွှာများကိုဇူလိုင်လ19ရက်မှာစတင်ခေါ်ယူမှာဖြစ်ပြီးဇူလိုင်လ30ရက်မှာရှောက်လွှာပိတ်သိမ်းမှာဖြစ်က Registration Form နဲ့လိုအပ်သည့်အချက်အလက်များနဲ့ဝဲလက်မှတ်ကြေး1000ကျပ်တို့ကို2025ခုနှစ်ဇူလိုင်လ30ရက်ကျသားရင်းနဲ့ည7နာရီနောက်ဆုံးထဖြစ်သွင်းပေးရတဲ့ဘွယ်လက်မဲ့ကြေးပေးရရင် Spring Development Bank SDB ဖြင့်သာပေးသွင်းရန်အသိပေးထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ကိုရီးယားဆူယာကိုတောင်းဆိုသည့်မြန်မာဒီမိုကရေစီရဲ့လက်မှတ်ထိုးကမ်ပိန်းစတင်တဲ့သတင်းဖြစ်ပါတယ်။မြန်မာဒီမိုကရေစီနဲ့လူမှုဘဝပြန်လည်ထူထောင်ရေးအတွက်ကိုရီးယားသမ္မတနိုင်ငံဆူယာတို့တောင်းဆိုသည့်လက်မှတ်စုရေးထိုးလှုပ်ရှားမှုကိုခုရက်ပိုင်းမှာစတင်လိုက်ပြီးလက်မှတ်ပေါင်း 18,888 ရရှိအောင်စုဆောင်မယ်လို့တာဝန်ခံများကကြေညာထားပါတယ်။ဆီယနာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယား MFDMC KOCO စတဲ့တော်လှန်ရေးဖွဲ့စည်းများဦးဆောင်ပြီး1988ခုနှစ်မြန်မာဒီမိုကရေစီ ီရေတော်ပေါင်းရှစ်လေးလုံး38နှစ်ပြည့်အထိမ်းအမှတ်ဖြင့်ဤလက်မှတ်ရေးထိုးလှုပ်ရှားမှုကိုပြုလုပ်ခြင်းဖြစ်တယ်လို့သိရပါဗျ။အစိုးရအွန်လိုင်းလက်မှတ်ရေးထိုးကမ်ပိန်းတွင်မိသူမဆိုပါဝင်လက်မှတ်ရေးထိုးနိုင်ပြီးမိမိအချက်အလက်များကိုစည်းင်းသွင်းစရာမလိုပဲလက်မှတ်ထိုးနိုင်ကအီးမေးလ်ဖုန်းနံပါတ်လိပ်စာတို့ကိုထက်လိုကထက်သွင်းနိုင်ပြီးမထက်လိုကမထည့်ပဲထားနိုင်တယ်လို့သိရပါတယ်။စုဆောင်ရရှိတဲ့လက်မှတ်များနဲ့အတူကိုရီးယားဆွေးရသို့တောင်းဆိုချက်များကိုအောက်တိုဘာလ10ရက်နေ့တွင်ဆိုးမြုပ်သမရာယုံရှိ၌သတင်းစာရှင်းလင်းပွဲလုပ်ပြီးပေးပို့သွားမှာပဲဖြစ်ပါတယ်။ဆိုပါတောင်းဆိုစာတွင်အချက်9ချက်ပါဝင်ပြီးမြန်မာဒီမိုကရေစီရဲ့အတွက်လက်တွေ့ကြသောထောက်ခံအားပေးမှုများဆောင်ရွက်ပေးရန်နဲ့စစ်ကောင်စီ၏အတူရောင်ရွေးကောက်ပွဲကိုအတိမတ်မပြုရန်တို့ပါဝင်တယ်လို့ဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းနောက်တာဂိမင်းစစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေရွေးမျိုးချီရဲ့မနက်ခင်းစီစဉ်လေးကိုဆက်လက်တင်ပြနေပါတယ်။အခုတခါနားဆင်ကြရမှာကတော့တော်လှန်ရေးကြပြအနေနဲ့နေသွင်းနိုင်ရေးသားပြီးຫນွေဦးမိုးရွတ်ဖက်ထားတဲ့မရေးဖြစ်တဲ့ကျဲလို့အမည်ရတဲ့တော်လှန်ရေးကြပြကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
။မရေးဖြစ်တဲ့ကျဲတက္ကလောကလုံးကိုလိမ့်မှုပြီးရောက်လာတယ်။နှလုံးသားလှသူကြားလေ။အုံးလက်မြင်လဲမစီရ။ထန်းလက်မြင်လဲမစီရ။ရဲ့စင်းနဲ့မျောလာတဲ့တည့်ရငယ်ငယ်ရဲကပို့လာတဲ့ဒုက္ခတစ်ပင်အစည်းအခိုင်လိုက်ငါတက်တာဘူးတဲ့ကဖွဲဖွဲရရမရှိတဲ့တောကချုံဆောင်စစ်မီးလောင်ပြင်မှာမျက်ရည်နဲ့ပိန်ဥစွပြုတ်ခွက်တဲ့ညာချမ်းကိုထုစစ်တော့အလွမ်းကမီးတောင်ကြားပွင့်လာမင်းနဲ့မင်းအမေမက်ငါနဲ့မင်းအဖေမက်အမောင်ရောင်ပုံချင်းနဲ့သူလေးစာရေးတယ်သူဖေဖေနဲ့မေမေခဲတံစတွေးဆွဝလုံးကိုတရွတ်ဆွဲစင်လေရင်ဟာပြန်သွားတယ်နေသွင်းနိုင
်ဗီဒီယိုညူချီခုနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုတော်လိုင်းတီဂီတာအနေနဲ့တေးရီလင်းလင်းတေးဆူလင်းလင်းနဲ့ချစ်သူဝေတို့ရဲ့ You are not alone လို့အမည်ရတဲ့တော်လိုင်းတီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါရဲ့ရှင်
ထွက်မကြဘူးအောင်ငုံမကြည့်တဲ့မြို့ပြရဲ့လက်တစ်ဖက်ကစွန်ချရဘူးလက်တစ်ဖက်ကငမားချိန်နဲ့ကဘာတဲ
့ You are not alone You are not alone
ဂျာကိုအကတပွေးတဲ့ပိုင်းနဲ့အမင်းစားတဲ့ပြားလိုက်တွေရဲ
့အချင်းနဲ့စင်မသက်ခွဲတဲ့ဓမ္မတခုမှစားဖြူတဲ့ကဘာတွေ You are not alone You are not alone လာတယ်ရောက်ရတဲ့လေရအိမ်မဆမပါ You are not aloneYeah, that's where we could come You are not alone
Quit at the good time matter You cheated, look at the time why yeah So I told my pain me there I hope it didn't mew mew neck about it
You are not alone You are not aloneShit and we are Baby me am ta ta de La ye la sa o to ne pare You are not alone You are not alone
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာဖြစ်တဲ့ဘက်အတွင်းသတင်းတွေကိုရိုလာတန်နာမှဖတ်ကြားတင်ပြပေးပါရမရှင
်တာလီစောပါရေဒီယိုအန်ယူဂျီတပည့်တော်တော်တီကိုရခိုင်ဘာသာနောက်တော်ဆောက်ပြီးလာဖို့ပြိုင်ပါရယ်အကျဉ်ရိုလာတန်နာပါအာဆီယံကောင်းဆောင်တွေကိုအဂရန်ဖာဆိုင်ကောင်စီအီဟန်ဘရာရီကောက်ပွေစီဆိုင်နေစောကိုမရပေဖို့အရှာအပါဝံအရှာသုံးရှောက်ကို NUG နိုင်ငံခရရီဝင်ဂရီတောင်းဆိုခရီတရုံးကိုပနာမတောင်းဆောက်ပြီးပါမယ်အာဆီယံနိုင်ငံကောင်းဆောင်တွေဘာကိုအမျိုးသားညီငယ်ရေးအစိုးရနိုင်ငံခရရီဝင်ဂရီဌာနပြေထောင်စုဝင်ဂရီတော်ဆောင်မအောင်ကအဂရန်ဖာဆိုင်အုပ်စုဤဟန်ဘရာရီကောက်ပွေစီဆောင်နေစောကိုမရပေဖို့အရှာအပါဝံအရှာသုံးရှောက်တောင်းဆိုထားရေးစာကိုဇူလိုင်လခရရနိရာဆွေနာပီပိုခရီPublic Voice Television လို့ဖော်ပြထားပါရယ်တောင်းဆိုလိုက်တဲ့အရှာသုံးရှာကမြန်မာနိုင်ငံအတော်လူသားရှောင်းစာနာထောက်ထားမှုအထောက်အပံ့တိကိုဦးစားပြုဖို့အာဆီယံအမေရိကန်တန်တမန်ခန်းအမှုကိုထောက်ခံခဲ့ဖို့နောက်ဘုံသဘောတူညီရှာငါရယ်နောင်ဝီရော်ဒီဖရိုင်းနေရအဂရင်ဖာဆိုင်ကောင်စီကအတူအယောင်ရီကောက်ပွေစီဆိုင်နေဆောအပါဝန်ဆိုင်ယာနာရှောင်းအေးစာလုံးဆောင်ရှာကိုမစိုးငရပ်ပေးခဲ့ဖို့အတော်ဖရိုက်ပြီးနိုင်ငံခရီးဝင်ကြီးကအာဆီယံနိုင်ငံခေါင်းဆောင်တွေကိုလလိစစာတောင်းဆိုပြီးပို့ခါဆိုဖရိုက်ပါရီအကျဉ်ရုံးနိုင်ငံဆော်စိုးရင်ဖွေရာလူသားရှောင်းစာနာထောက်ထားမှုအကျဲအတေးနောက်ရောင်းဆိုင်နေရပါရီတန်းနေရှိရီအကျဉ်ရုံးပြည်သူတိဆော်စာနေရိတ်ခါဆဆိုရရာမလုံလောက်မှုပရိပရောင်းနေထိုင်ရာမှုဇာတိုင်ဖရိုက်နေရီအဂရန်ဖာမှုတိနာဒုက္ခတိကိုခံစားနေကြရပါရီဆိုင်ယာနာရှောင်းအေးအရသပြည်သူတိအပေါ်အစားမပြတ်တိုက်ခိုက်နေမှုဆော်အထူးသဖြင့်အမျိုးသမီးတိအရှိတိတကိရေအိုဒီအတော့ပေးဒုက္ခကိုပုံမဆိုးရလာအောင်လုံနေပါရီယောင်းအတော့ ground ဒန်တူညီမှာပါဝန်နိုင်ဆွမ်းနာ appreciate တည်တန်းနိုင်ဆွမ်းဆိုရေဆိုဒီဆော remain shot the potter တာတာမဟုတ်ပါအတိတ်ပေရှိရီဇာဒေတာတွန်းတုံးပြန်မုံအတော့မဆိုးမရှိမ pride အလွန်အရိကိရေအရာ pride ပါရီလို့နိုင်ငံခရရီဝင်ဂိတော်ဆာမအောင်ကစာထေးမှာထေးသွင်းရီတာထားပါရီဆာလာပိကေရခိုင်ပရနေတော် AA ထိန်ရှောင်းမုံကိုစေးသုံးရခိုင်နှုတ်ကျော်တို့ရောက်ရှိလာနေကန်အဖွေးအစီနေဆုံးနှစေးသုံးဖွဲ့ကိုအေအေထောက်ပံ့ပေးထားတဲ့တဲ့တော်ကိုတောင်းစားပြပါမယ်အာရခတက်တော်အေအေစောရခိုင်ပြင်းနေအေနေမရီကိုစေးသုံးရခိုင်နှုံကျော်ကိုထိန်းရှုပ်ထားပြီးဒီပြင်းနေတစ်ခုလုံးကိုအဘေးအဝါထိန်းရှုပ်နိုင်ရန်ထိုးစိုက်ဆောင်လို့ရှိပါနာ2025ခုနှစ်နိုင်စံပိုင်းကနေစပြီးဒီ၎င်းအေစိုက်ဆောင်ရီတီကိုရခိုင်ပြင်းနေအပရောင်မကွေးပကိုးနာအေယာဝတီတိုင်းဒေသဂရီတီကိုတိုးရှဲလှောက်ရှာလာခါကရောင် ISP မြန်မာကတဲ့တော်ဖော်ပြပါရယ်2021ခုနှစ်စိုက်ဟာသိမ့်မှုအလွန်ပေါ်ပေါက်လာရင်လာနဲ့ကင်အပွေတီအနာအနည်းဆုံး23ဖွဲ့စော AA ထံကလာနဲ့ရိခနောင်းစိုက်တန်တန်တီအပါဝံအရောအမရိုက်တီကိုတစိတပိုင်းသို့မဟုတ်အဘေးအဝါထောက်ပံ့မှုရရှိထားရလို့ဖော်ပြထားပါရယ်ယောတက်ဖွဲ့တီစော်မြန်မာနိုင်ငံတဝက်မှာရှိရမြို့နယ်ခရော့စစ်တခုခဲမှာစိုင်းရီလှူရှာမှုတီဆောင်ရနေပြီကေ၎င်းတို့အနာစေးဆိုင်ဖွဲ့စော်ရခိုင်ပြည်နယ်နောင်းထီးဆက်နေရရှောင်းမကွေးဘကိုနောင်းအေရာဝတီတိုင်းတို့မှာ AA နောင်းပူးပေါင်းတိုက်ခိုက်နေရအပရောင်ဒေဖွေးဆိုင်ဖွေးစော် AAE စိုင်းရေကွဲကေမုံစနိုင်အတွန်ပါဝန်လှူရှာလို့ရှင်းနေရလို့သိရပါရယ်သို့တော့လွန်ခါရီနှစ်နိုင်ခွေအတွန်ဒေတာများအရာလီဂရောင်းတိုက်ခိုက်မှုတီအရဲသားတီဆုံမှုတီနောက်စိုက်ပေးဒုက္ခတေတီဥရေမရောတလာမှုစရိပတိပခတိဤပရန့်ထင်ရီတာရာမှုများစွာရခိုင်ပြည်နေနဲ့နိုင်ငံတော်ဝန်မှာဆာလာရောင်းဆိုင်နေရဖွေးရှိကောင်သိရပါရယ်ဆာလာပြည်ရဲ့ရခိုင်တက်တော် AA ကပြည်သူ့ကျဲမာရီဂရီဂရိတ်နိုင်တောင်တဲ့ဖွန်ရီတတော်ကိုတောင်းစားပြပါမယ်ရခိုင်တက်တော် AAE အာရခပြည်သူ့ကျဲမာရီဌာနကပြည်သူ့ကျဲမာရီခရီခရနိုင်တောင်တင်ကိုတောင်တင်သားတရာလောင်းနောက်စားတောင်ပြည်ကဖွန်လိုက်နေမယ်လို့အာရခပြည်သူ့ကျဲမာရီဌာနအာရခ Health Department ကထုတ်ပြန်ပါရီအာရခပြည်သူ့ကျဲမာရီဌာနကပြည်သူ့ကျဲမာရီဆောင်ရှောက်မှုလုပ်ငန်းတီကိုအချိန်အဟုန်နောက်ဆောင်ရဖို့အာရခပြည်သူတိုင်းလားလှဲ့မင်ရဲ့ကျဲမာရီဆောင်ရှောက်မှုတွေရရှိစီဖို့ဆိုရရီရီရှောင်းနောက်ပြည်သူ့ကျဲမာရီဆောင်ရှောက်မှုတောင်တင်တီဖွန်လိုက်နေရဆိုရအကောင်ဇူလိုင်လ၁၇ရက်မှာထုတ်ပြန်ထားဆိုဖိုက်ပါရယ်ယွန်းတောင်းနှင်းကိုဇူလိုင်လ၁၀ရက်နေ့မှာပထမအသောအပရိုက်စားတောင်ပြေကြီးဖွန်လိုက်ခါဆိုဖိုက်ပြေကြီးတောင်းနှင်းကာလာရှိုင်းလာဂရမ်ရဖို့လိုအာရခပြည်သူကျဲမာရီဌာနကဆိုပါရယ်တောင်းနှင်းမှာအခရိခန်ခန့်ထားပေတာစီဝါကာမတ်ပေတာနောက်စီဝါပေတာပဲဝန်းချောင်းကျဲမာရီအခရိခန်ရုကဖိုက်ပွားမှုဘရန်နဲ့မှုကိုလေးလာရပါသားရယ်ပြည်သူကျဲမာရီအခရိခန်ကျဲမာရီဆောင်းရှောင်းမှုနောက်အခရိခန်တာဖွားပညာစားရပညာရခောက်ခုကိုတောင်းနှင်း င်းဆရာဆရာမဈေးခွန်းရောက်ကတာဝန်ယူပန်ကရာပိနေရီဖရိုက်ဒေးလို့သိရပါရယ်။တောင်းနေပရီမောက်ကေတောင်းနေဆောင်လာမဲနောက်အတူပြည်သူကျဲမာရီဂရီဂရက်နိုင်အလောက်ခန့်အဆောကိုကျေလာကျဲမာရီဝန်ကြီးဌာန၏ဝန်ထမ်းလိုအရှာအပေါ်မူတည်ပြီးကေခဲအဲလာဖို့လို့ထုတ်ပြန်ထားပါရယ်။အရခပြည်သူကျဲမာရီဌာနအနေနဲ့ပြည်သူကျဲမာရီဂရီဂရက်တိုင်းတောင်းနေကိုလေဆလာဖောင်းလေးလာဖို့ဖရိုက်ပြီးကေအရခပြည်သူကျဲမာရီဌာနမှာဝန်ထမ်းတီလိုအဲနေစေဖရိုက်ရဲ့တော့ဇာလူမျိုးမစိုးတာဝန်ထမ်းလာခဲ့ဖို့အရခပြည်သူတော်လင်ရေးအစိုးရကဖိတ်ခေါ်ထားပါရယ်။ဇာလပြည်ကေ2025ခု၌ဂျွန်လအတွင်းလူသားရှောင်းစာနာထောက်ထားရေးနော်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကလူသားရှောင်းစာနာမှုအကူအညီငွေကျဲ 343.35 တန်းကိုထောက်ပံ့ပေးခဲ့တဲ့တရုံကိုတောင်းဆပေးပါမယ်။2025ခု၌ဂျွန်လအတွင်းအမျိုးသားညီညွတ်ရေးအစိုးရလူသားရှောင်းစာနာထောက်ထားရေးနော်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကလူသားရှောင်းစာနာမှုအကူအညီငွေကျဲ 343.35 တန်းကိုအမှန်တကယ်အကူအညီလိုအနေရလူတိပါကိုပန်ပိုးပြီးနိုင်ခါကောင်တဒောင်းထုတ်ပြန်ထားပါရီတော်လင်ပရိသူတီပရိသူမပရိသူအလှငွေငွေကျဲ343.35တန်ကိုနင်းရဲဆွန်းခွာထွားပြီးတင်းရှောင်ရီလူစိုက်ဖီရှောင်ပရိသူ45954ဦးဤအရေးပေါ်စာနေရိုက်ခအတော့ငွေကျဲ85.9ခေါက်တဲ့ T2 တိုက်ပွေးတီမှာကြာဆုံးခါရီသူရီကောင်ပရိသူ90ခေါက်ဦးနော်ထိခိုက်တယ်ရာရရှိရီလူတရာ10ခေါက်ဦးအတော့အရေးပေါ်လူသားရှောင်းစာနာမှုအကူအညီအပိုင်ငွေကျဲ43.43တန်နိုင်ငံရေးအကြံသာတီနော်၎င်းတို့ဤမင်းသားစုဝန်တီအတော့အရေးပေါ်လူသားရှောင်းစာနာမှုအကူအညီအပိုင်ငွေကျဲ39.43တန်တဘာဝဘီအန်ဒရီထိခိုက်ကင်ဆာရာရီလူတီအတော့ငွေကျဲ248.89တန်ထိခိုက်လွေပရိသူတီနော်၎င်းတို့ဤမင်းသားစုတီငွေကျဲ39.39တန်စီဒီအန်ဝန်ထမ်းတီနော်၎င်းတို့ဤမင်းသားစုတီငွေကျဲ39.89တန်နော်အထွေထွေလူသားရှောင်းစာနာမှုအကူအညီအပိုင်ငွေကျဲ4.3%စာတပ်ဖွန်ထောက်ပံ့မှုတိပရလောက်ခရီလို့ဖော်ပြထားပါရီအခုတောင်စားပိခရီတတော်တီကို Radio NUG အဖွေသားတီကပြပို့ထားဆိုခိုက်ပါရီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 12.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 11.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်